ပါလက်စတိုင်းအကျဉ်းသားယာနဲ့ချီပြီးတော့ပြန်လွှတ်ပေးဖို့အတွက်အစ္စရေးတစားကန်၄ဦးရဲ့ရုပ်အလောင်းတွေကိုကြာတာရင်းနေမှာအစီအစဉ်တိုင်းဟာမတ်စ်တွေဘက်ကပြန်ပေးမယ်လို့ပြောလိုက်ပါတယ်။အပြစ်ရက်ဆဲရစ်ပထမအဆင့်တက်တမ်းမကုံဆုံးခင်မှာအခုလို့ပြောလိုက်တာပါ။ဟာမတ်စ်တွေကတစားကန်တွေကိုရရက်ဆက်ဆက်ဆက်ဆံခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အစ္စရေးဘက်ကတော့အကျဉ်းသား600လောက်လွှတ်ပေးရေးအစီအစဉ်ကိုစနေနေ့တည်းကရွှေ့ဆိုင်ခဲ့ပါတယ်။ဒီလိုဆိုင်းငံ့မှုဟာအပြစ်ရက်ရေးသဘောတူညီချက်ကိုချိုးဖောက်ရာရောက်တဲ့အတွက်အကျဉ်းသားတွေမလွတ်မချင်းဒုတိယအဆင့်ဆွေးနွေးပွဲတွေမဖြစ်နိုင်ဘူးလို့ဟာမတ်စ်တွေဘက်ကပြောထားပါတယ်။ဒီချိန်ထဲမှာပဲဂါဇာဒေသမှာအသက်ခံခဲ့ရတဲ့အစ္စရေးမိခင်နဲ့အတူတားနှစ်ယောက်ရဲ့ရုပ်အလောင်းတွေကိုအစ္စရေးနိုင်ငံမှာဒီကနေ့မြေချပါတယ်။သူတို့ရဲ့ရုပ်အလောင်းတွေကိုတည်ဆောင်လာတဲ့အဝေးပြေးလမ်းတစ်လျှောက်ခွင့်လွှတ်ပေးဖို့တောင်းဆိုထားတဲ့အလံနဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ထားတဲ့ထောင်ထဲချီတဲ့အစ္စရေးပြည်သူတွေကတန်းစီပြီးတော့စောင့်ဆိုင်းခဲ့ကြပါတယ်ရှင်။